ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြဿနာတွေအပါအဝင်နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးနိုင်ဖို့မြန်မာအစိုးရရဲ့အထူးတန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတရှိသတင်းပတ်တမ်းမှာသွားမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။တစ်ချိန်တည်းမှာပဲမြန်မာအစိုးရရဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ဟာမောင်တော်မြို့ကိုဒီကနေ့သွားရောက်ခဲ့ပြီးဒေသခံတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြမှာပါရှင်။
မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့မြန်မာအစိုးရအထူးတန်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရှေ့လာမဲ့သတင်းပတ်အတွင်းမှာသွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်တည်းမှာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခအပါအဝင်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးသွားဖို့ရှိတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝန်ဦးကျော်စရာက VOA ကိုပြောပါတယ
်။ဒီခါကတော့ကျွန်တော်တို့ဒီနိုင်ငံနော်ဒီကြားမှာပေါ့လေ။နားလည်းမဟုတ်ဘူးမို့ဒီဆောက်တဲ့အနေထားလဲ။ဒါရွေးချယ်လေးလေးပါပါတယ်။ဒါပေမဲ့ကျွန်တော်တို့လုတ်ဆောင်တဲ့ပတ်သက်ပြီးသူတို့တွေနော်ဟိုပုံပေါ်ပြီးတော့မှချစ်တူမှုတွေဟိုမြင့်တင်နေတဲ့သဘောလည်းပါပါတယ်။နိုင်ငံသားမှာဒီ FOC ဆိုရက်ရန်ရာလေးတစ်ခုရှိပါတယ်။အဲ့ဒါတော့ Foreign Office Consultation ပေါ့နိ။အဲ့တော့ကျွန်တော်တို့ကဒီညီလာပါလေ။နောက်တစ်ဖက်ပေါ်တွေ့ဆုံကြတော့ဆွေးနွေးကြတယ်။ပြီးခဲ့တဲ့ဒီဇင်ဘာထဲမှာလည်းကျွန်တော်တို့ပဲအလှည့်ကြတော့ဆွေးနွေးဖို့ရှိတယ်။အဲ့ဒီမှာအကြောင်းအကျောင်းမသွားပြဘူးပေါ့လေ။မသွားပြတဲ့ခါကျတော့ကဲအဲ့ဒါလည်းပါတပိုင်းကနောက်တစ်ခါသူတို့နဲ့ချစ်တူမှုလည်းနော်နော်ဒီမြင့်တင်မှုဆက်သဘောလေးနဲ့ကျွန်တော်တို့ဒါပြန်ဆံဝိုင်းကိုစဉ်းစားပြီးတဲ့သဘောပါခင်ဗျ။သူတို့ရှိရတော့ကျွန်တော်တို့နားလည်သလောက်ကတော့ဒါဝင်းကြီးကျုပ်နဲ့တွေ့ဖို့ရှိမယ်။နော်နောက်တစ်ခါဆိုသူ့ရဲ့နိုင်ငံခြားရေးဝန်ကြီးပေါ့လေအဲ့ဒါအလီထားမျိုးလေးပါ
။ခိုင်ပြည်နယ်ရဲ့မြောက်ပိုင်းမှာဖြစ်တဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဒီဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုကူးသွားတယ်ဆိုပြီးတော့ပြောတာရှိပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုကူးသွားတယ်ဆိုတဲ့လူတွေကိုဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ဖို့ပြောနေတာတွေပါလေလဲကြားနေရပါတယ်။အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ရောဘလို့အစီအစဉ်များရှိလဲ
။ဒီအခုပြောတဲ့ဟာတော့တိတ်လေဘူးလုံငန်းစရာမဟုတ်ပါဘူး။ဘာဆိုတော့နော်ဒီတင့်ဆက်ကကျွန်တော်တို့ကြားမှာလဲဒါမျိုးဟိုအရင်တော့တော့ဖြစ်ခဲ့ဘူးလေ။နော်ပြတ်ပြေးသွားတယ်ဆိုတော့အနေအထားမျိုးလေးတွေနောက်ကနေမှဒီကျွန်တော်တို့ကနေပြီးတော့မှတစ်ဖက်ညှိနှိုင်းပြီးတော့ပြန်လက်ခံမှုရှိတဲ့အနေအထားမျိုးလေးတွေဒါအပြီးရင်မှနောက်ထပ်လုပ်ငန်းစီအများကြီးပါတော့ဒါတော်တော်လေးက very lengthy process ကမှာပေါ့နော်တော်တော်ကာလကြာရှည်သွားမယ်အနေအထားမျိုးရှိပါတယ်။နောက်ပြီးတော့ဒါတွေကတကယ်ကိုသက်ဆိုင်သက်ဆိုင်ရဝန်ကြီးဌာနတွေရဲ့ပါဝင်ပတ်သက်မှုလည်းလုပ်မယ်လေ။အဲ့လောက်ဘူးတော့ special way ဆိုတော့အဲ့လောက်ကြီးသေးသေးကိစ္စတွေတော့မပါလောက်ဘူးများပါတယ်။တစ်ဖက်ကတော့အဲ့ဒီကိစ္စကိုထည့်သွင်းလာမယ်ဆိုတော့ကျွန်တော်တို့ဒါတော့နော်ပြန်လုပ်မြန်နေတာပြီကျွန်တော်တို့ဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားဖို့တော့နော်စတင်ကိုဘက်ကစတင်ဒီ initiative ပြီးပြီးစတင်ဆွေးနွေးဖို့တော့ဒါမရှိပါဘူး။
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကနေကြားဆောင်ရဲကင်းစခန်းကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရတာကြောင့်မြန်မာစိုးရတပ်တွေဘက်ကအဲ့ဒီဒေသတွေမှာနေမီရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ပြီးတော့ဒေသတွေမှာရှိတဲ့မွတ်စလင်တွေအတော်များများလဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ချိန်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကဒီပဋိပက္ခရည်နဲ့ပတ်သက်ပြီးတော့ဒုသမရဦးမြင့်စွေဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ဟာမောင်တော်မျိုးကပြဿနာတွေဖြစ်ပွားခဲ့တဲ့ကြေးရွာတွေကိုဒီကနေ့တွားရောက်ခဲ့ပြီးတော့ဒေသခံရွာသားတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးစောမြင့်ဖေက VOA ကိုပြောပါတယ်
။မောင်တော်ကအခင်းဖြစ်တဲ့နေကျွန်တော်ဒီနေ့သွားပါတယ်ရွာလူကြီးတွေနဲ့တွေ့တယ်။အဲ့မှာကိုရဲနေရဆယ်ရဲနေရအဲ့လိုဖြစ်တဲ့ကိစ္စတွေထဲမှာပါဝင်နေတဲ့ရွာတွေကိုရောက်တယ်အဲ့ဒီမှာရှိနေတဲ့ရွာသူရွာသားတွေကိုခေါ်မိတယ်သူတို့စားဝတ်နေရင်ဘယ်လိုနေသလဲဘယ်လိုခက်ခဲနေရှိသလဲအဲဘာတွေပြင်ပြကြရလဲပုံမလင်းလင်းပြောဆိုပြီးတော့ဒါကျွန်တော်တို့ရဲ့အဖွဲ့ဥက္ကဋ္ဌဒုသမ္မတကြီးကိုလိုက်ခေါင်းဆောင်ပြီးတော့ပုံမလင်းလင်းနဲ့ကျွန်တော်တို့ကမိသားမြန်တာတွေတော်တော်လုပ်ပါတယ်
မော်နော်တိုက်ခိုက်မှုနောက်ပိုင်းအခြေအနေတွေကိုစုံစမ်းစစ်ဆေးတဲ့အစိုးရကော်မရှင်ရဲ့ကနဦးအစီရင်ခံစာပါထုတ်ပြန်ချက်တွေဟာအဖြစ်မှန်ကိုဖုံးကွယ်ထားတယ်ဆိုပြီးတော့ညော့အခြေဆိုင်လူခွင့်စောင့်ကြည့်ရဲ့အဖွဲ့ HRW အဖွဲ့ကတော့ပြီးခဲ့တဲ့ရက်ကဝေဖန်လိုက်ပါတယ်ဒီပေါ်မှာရခိုင်ပြည်နယ်စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်ဦးစော်မြင့်ဖေကတော့အခုလိုတုံ့ပြန်ပါတယ
်အခုလည်းမညီတဲ့ပြဿနာတွေပေါ်လာနိုင်တယ်လို့အခြေမြင့်ရှိတဲ့တည်င်းနေလဲထွက်လာနိုင်တာပဲအဲ့ဒီတော့နှစ်ခုကတော့တပြိုင်တည်းစဉ်းစားဖို့လိုတယ်လေအားလုံးကကောလာလလို့မပြောပါကျွန်တော်တို့ပြောတာကတက်ပြီးအထောက်ထားဟာယခုဒီခိုင်မမပေါ်တော့လို့မရသေးဘူးပြောတဲ့ဓာတ်တွေမှာတိုင်းနာပြောလို့ပြောနေကြတယ်တိုင်းနာလည်းမရှိသေးဘူးဆိုတာအမျိုးလောက်ပဲကျွန်တော်ကပြောတယ
်မောင်နှောဒေသမှာနေထိုင်ကြတဲ့မွတ်စလင်တွေဟာအစိုးရရဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ပြင်ဘာသာရေးအဖွဲ့ကြီးနိုင်ငံတကာ NGO အဖွဲ့တွေနဲ့လည်းဒီကနေ့တွေ့ဆုံခဲ့တယ်လို့ဦးစော်မြင့်ဖေကပြောပါတယ်ခင်ဗျာ